ဒီတိုင်းပါ English American Science Gander မှာမြန်မာနိုင်ငံရေးလောကမှာသုံးနှုတ်နေတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း A game of chicken
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက A G A M E a game ကကစားနည်းတနည်း O F of ကရဲ့ C H I C K E N chicken ကတမန်အဖြစ်ချက်ပေါက်စားလေးလို့အဓိပ္ပာယ်ရပေးမယ်လို့ဒီနေရာမှာဗန်စကားအရတရေဝေါ်ကြောင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်စကစုခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့တရေဝေါ်ကြောင်နဲ့ကစားနည်းတနည်းဖြစ်ပါတယ်။ဒီသုံးက1950ခုနှစ်များက Rebel Without the Cause ဆိုတဲ့ရုပ်ရှင်ကနေစခဲ့တယ်လို့ဆိုပါတယ်။အဲ့ဒီထဲမှာလမ်းတရေလူငယ်နှစ်ဦးကပြိုင်ကားနှစ်စီးကိုထိတ်တဲရင်ဆိုင်မောင်းပြီးဘယ်သူကနောက်ဆုံးမတိုက်မီတီတီလေးရှောင်ထွက်မှာဖြစ်တယ်။အဲ့ဒီလူကကြောင်နဲ့အတွေ့ဒီပြိုင်ပွဲမှာရှုံနေဆိုပြီးမယူရဲ့ဆန်နဲ့တက်တီပြိုင်ပွဲတီးကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့မယူရဲ့ဆန်နဲ့တက်တီရှင်ပြိုင်မှုပဲဖြစ်ပါတယ်။အခုကသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်ကြားအပြန်အလှန်ချင်းချောင်နေကြတဲ့အတွက်လည်းသတင်းမီဒီယာတွေကထရမ့်ကင်ဂျင်အွန် put the world in danger in a game of chicken ဆိုပြီးထရမ့်နဲ့ကင်ဂျင်အွန်တို့ဟာဘယ်သူကအရင်နောက်ဆုံးမလဲဘယ်သူကတရေဘောကြောင်နေဆိုတဲ့တတိပြန်မှုကြောင့်တကဘာလုံးအန်ဒီရဲ့ကြောက်စီတော့မယ်လို့ဒိဗေရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John likes to play chicken until the other side gives up
John ကမယူရဲ့ဆန်တဲ့တတိပြန်မှုကိုသိကြိုက်တယ်လေတစ်ဖက်ကအရှုံးပေးတဲ့အထိသူရစမ်းကြည့်လို့ရှိတယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
John likes to play chicken until the other side gives up. To put someone on edge.
ဖြစ်ပါတယ်။စာလုံးပေါင်းက TOTPUT put to put ကရှိစေတာ SOMEONE someone ကဒီဥတယောက်ရဲ့ ONEDGE on edge ကစုံပေါ်မှာဆိုတော့စကားခွင့်ရဲ့တဲ့ရိုက်ဒီပဲကတော့လူတူတယောက်ကိုအစွန်းကိုရောက်စေတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းသိမကွာလှပါဘူး။လူတူကိုအစွန်းကိုရောက်စေတဲ့ဆိုကလေးကအစွန်းနားမှာရောက်နေတဲ့သူကသူအောက်လိုက်ကြမှာကြောက်တဲ့အတွက်ကြောင့်သူ့ကိုစိုးရင်ထိတ်လန့်စေတဲ့သဘောမျိုးဖြစ်ပါတယ်။ idiom ဆိုတဲ့သုံးရဲ့အဓိပ္ပာယ်ကတော့စိုးရင်ထိတ်လန့်စေတာကြောက်လန့်စေတာအလန့်တရာဖြစ်စေတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးကိုသမ္မတထရမ့်ကမြောက်ကိုရီးယားကိုမိကုံရန်ကုန်တိုက်မယ်တားထည့်ပိုပြင်းပြင်းထန်ထန်ပြောအောင်မေအမေရိကန်စစ်တပ်က lock and loaded လက်နက်တွေအစင်းသင့်ပြင်ထားပြီးစသဖြင့်တို့ပြောခဲ့ရမှာမြောက်ကိုရီးယားဘက်ကလည်းအမေရိကန်ပိုင်း Guam ကျွန်းကိုမကြမီရက်တွေအတွင်းမှာဒုံးနဲ့ပြစ်ဖို့လုပ်နေပြီလို့ပြန်ချင်းချောက်ထက်ခဲ့တဲ့အတွက်ကြောင့်လေသတင်းမီဒီယာတွေက Is North Korea going to nuke the US? Trump's rhetoric has put the country on edge ဆိုပြီးတော့ Trump ရဲ့ခုလိုပြောဆိုမှုတွေကြောင့်နိုင်ငံကိုစိုးရိမ်စိတ်ဖြစ်စိုးရိမ်ထိတ်လန့်စေခဲ့တယ်လို့ရေးသားခဲ့ကြတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The threat of bomb attacks has put locals on edge
ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ချင်းချောက်မှုတွေရှိတဲ့အတွက်ဒေသခံတွေလည်းစိုးရိမ်ထိတ်လန့်နေကြတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The threat of bomb attacks has put locals on edge.
ခုနောက်ဆုံးတင်ပြပေးမှာကတော့
Hold your breath.
ဖြစ်ပါတယ်။စာလုံးပေါင်းက HOLD hold ကအဓိပ္ပာယ်မျိုးမျိုးရှိပြီးဒီနေရာမှာတော့ဆိုင်ထားတာခဏရပ်ထားတာဖြစ်ပါတယ်။ YOUR ယောကသင်ရဲ့ BREATH breath ကအသက်ရှူတာဆိုတော့စကားခွင့်ရဲ့တည်းရဲ့အဓိပ္ပာယ်ကတော့အသက်ရှူတာခဏရပ်ထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းကျမတို့မြန်မာမှာတခုခုဖြစ်တော့မှမို့စိုးရင်လွန်းလို့အသက်တောင်ရဲရဲမရှူရဲဘူးဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီနေ့တော့ရင်တမမရင်တထိတ်ထိတ်နဲ့နေရတာကိုဆလိုတာဖြစ်ပါတယ်ဒီသုံးကစောစောကဥမာတွေတိုင်းမှာပဲသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်ဂျာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုမှုတွေပြင်းထန်လာတဲ့အတွက်ကြောင့်လေ Washington Post စင်စာကြီးက Wellholds its breath on North Korea ဆိုပြီးတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ကမ္ဘာကြီးကရင်ထမမဖြစ်နေလေဆိုပြီးတော့ခေါင်းကြီးမှရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Mary said she's holding her breath for the exam results to come out.
Samiwe on sinui twela bo tu ni ne yin tma ma ne sao ni ya de lu Mary ga pyo ga de lu thibe ya ba de uma gu naw takaw lela chi cha ya aw ma.
Mary said she's holding her breath for the exam results to come out. To play a game of chicken, to put someone on edge, to hold your breath.
Now,